ဟုတ်လားရှင်မခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲစကဝိုင်းမှာပါဝင်ဖို့လို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်နဲ့ NNDP အမျိုးသားဒီမိုကရက်တစ်ပါတီသစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်တို့ဖြစ်ကြပါတယ်မကြသေးခင်လာဇန်းပိုင်းကပဲဒီသတင်းတရထက်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကနေပြီးဒီလာမယ့်2015ခုနှစ်ရွေးကောက်ပွဲကြလို့ရှိရင်မဲဆွယ်စည်းရုံးတဲ့အခါမှာသက်ဆိုင်ရာမဲဆန္ဒနယ်မှာဒီဝင်ရောက်ပြီးတော့ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းကလွဲလို့ရှိရင်ပေါ့လေတခြားပုဂ္ဂိုလ်တွေဝင်ပြီးတော့မဲဆွယ်စည်းရုံးဟောပြောတာတွေကိုလက်မခံဘူးဆိုတဲ့စကားပြောသွားတယ်လို့ကျွန်တော်တို့ကြားလိုက်ရပါတယ်အဲ့ဒါကဒီ AIRD တိုင်းအစိုးရအဖွဲ့ဝင်တွေနိုင်ငံရေးပါတီတွေနောက်ပြီးတော့အဲ့ဒီခရိုင်မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးပွဲမှာပြောသွားတာလို့သိလိုက်ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီအဖွဲ့အစည်းပါတီတရက်ဒါမှမဟုတ်လည်းလူပုဂ္ဂိုလ်တယောက်ကိုကန့်သတ်ပိတ်ပင်လိုက်တာဖြစ်တဲ့အတွက်ကြောင့်တရားမျှတတဲ့ရွေးကောက်ပွဲကိုဥတီစေမဲ့လုံရမျိုးဆုံးဖြတ်ချက်မျိုးမဟုတ်ဘူးဆိုပြီးတော့ဝေဖန်ပြစ်တင်ကြတာတွေကိုကြားလိုက်ရပါတယ်ဒီလိုမဲဆွယ်စည်းရုံးနေဆိုတဲ့အခါမှာကျွန်တော်တို့ဒီအမေရိကန်တို့အင်္ဂလန်တို့စတဲ့အနောက်နိုင်ငံတွေမှာပါတီခေါင်းဆောင်တွေကသူတို့ရဲ့ပါတီကိုယ်စားလှယ်လောင်းတွေရှင်ပြိုင်မဲ့နယ်တွေမှာတခါတလေဒီလိုပဲသွားပြီးတော့ဟောပြောပေးတာတွေလည်းပဲကျွန်တော်မြင်ရကြားရပါတယ်ဒီတော့အခုဒီမြန်မာနိုင်ငံမှာဒီလိုသမ်းမရတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများသဘောရလဲဆိုတာဥပုံမြအောင်ကျွန်တော်ဥပပထမမေးပြစီခင်ဗျဆရာအမြင်လေးတွေကြားပြစီလား
အဲကျွန်တော်အနည်းဆုံးပြောရမလို့ရှိဆိုလို့ရှိရင်ကျွန်တော်2011ဂျာပြရေကောက်ဘူးပေါ့ဗျာအဲ့ဒီမှာဒီပေါ်သူ့နယ်မြေတစ်ခုမှာဒီချုပ်ငယ်တဲ့လွတ်တော်ဒီကိုကိုယ်တောင်ကသူ့ဘက်စစ်ပေါ့နော်အဲ့ဒီနယ်မှာချုပ်ငယ်တဲ့ကိုကျွန်တော်မျိုးသားလွတ်တော်ပါပဲကျွန်တော်သူကပြောတာအဲသူတို့အနေနဲ့ပေါ့နော်ဒီဒီဒီပွဲကသူတို့စိတ်ထဲမှာမမြတ်တာဘူးသူကထင်တယ်အဲဘာလို့လဲဆိုရှင်ပေါ့သူတို့ကိုယ်စားလှယ်ရတယ်ဒီလူလူကိုပြောချင်တယ်မဲဆွဲချင်တယ်အဲဒါနဲ့အဲ့ဒါသူတို့ပြောချင်တာမဲဆွဲချင်တာကိုသူကလူကစိတ်ဝင်စားဘူးဒေါ်ဆောင်စုကြီးဘယ်နေလဲလာမဲဆိုတော့လူကစောင့်နေအဲစောင့်တော့ဒေါ်ဆောင်စုလာလာတဲ့ခါမှာလေဒေါ်ဆောင်စုကြီးမျက်နှာမြင်တာနဲ့ကိုသူတို့အိုးအိုးကျဲကျဲဖြစ်နေပြီးတော့ဟောအဲဟဲ့လားဟဲ့လားသူကသူကဒီမှာဒီလူမပေးပါလို့ဆိုတာနဲ့ကိုသူကအော်အော်နဲ့ဖြစ်သွားတယ်ပေါ့ဗျာအဲ့တော့သူကဒီပွဲရဆိုရှင်ဟလာသူတို့စိတ်ထဲမှာသူကလူကျင်တာသူတို့ချက်ခိုင်ရလွတ်တော်ကိုယ်စားလှယ်ပြောရတဲ့နားတော်အဲ့ဒီတည်းကလွတ်တော်ကိုယ်စားလှယ်ပြောရနားတော်ဒီလိုနားတော်ကလူတွေမဲပေးတာမျိုးဆိုရှင်အနိုင်ရှုံးကိုသူကလက်ခံနေတယ်ပေါ့အခုကလူတွေကဘာမှဟိုချက်ခိုင်ရလွတ်တော်ကိုယ်စားလှယ်ကိုအဲ့ဒီလွတ်တော်ကိုယ်စားလှယ်ပြောတာတွေမစိတ်ဝင်စားဘူးလေဒေါ်စားစုကြီးကိုပဲစိတ်ဝင်စားပြီးတော့အဲသူကအနေမှာလည်းအဝါရနေလို့ဖြစ်ပြီးတော့လူတွေကပြောဟလာတင်းမြန်တင်းမြန်ဖြစ်သွားပြီးတော့အဲမဲမဲအဲ့ရအဖက်ကဒီမဲမဲဆွဲမဲပြီးတဲ့ခါမှာကိုလူကတော်တော်လက်နိုင်သွားတယ်ဆိုရဲဒီဘောပေါ့နော်အဲ့တော့သူကဒီခင်းကသူမမြတ်တာဘူးဒီခင်းကဟလာသူဟလာသူတရားမျှတဲ့တိုင်ဝဲမဟုတ်ဘူးသူတို့ယူဆတဲ့အတွက်သူတို့မခံနိုင်ဘူးဆိုတာမျိုးကိုကျွန်တော်ပြောဦးပါတယ်အဲအဲ့ဒါကြောင့်မို့တော့သူကအဲဒီဒိန်းကိုဆက်လက်တရားဖြစ်အောင်လို့ရှင်သူတို့လည်းသူတို့ပြောတာလည်းနားထောင်သိနေတယ်အဲဒီဒီကလည်းပြောတာလည်းနားထောင်သိနေတယ်အဲ့ပုံမှာပဲသူကဆုံးမချက်ဆိုလို့ရှင်သူတို့နိုင်တဲ့ရှုံးတော်သူလက်ခံနိုင်တယ်လို့ဆိုရဲအဲသဘောမျိုးကိုကျွန်တော်ပြောသူတို့ပြောပါတယ
်ဟုတ်ကဲ့
အဲ့ဒါတစ်ချက်ပေါ့နော်
ဟုတ်ကဲ့
နောက်တစ်ချက်ကကျတော့ဘာဖြစ်သလဲဆိုရှင်ပေါ့နော်ကျွန်တော်ဒေါက်တာမျိုးသားတို့တော်ကိုယ်စားတူကပြောတာပါအခုဒီဒီ2020ဓာတ်ရက်ပေါ်မှာနိုင်လာတဲ့ energy အမှတ်အများစုကသူကထောက်ပတ်တွေများတယ်ဟလာတကယ် professional သမားနည်းတယ်ဆိုပေါ့နော်အဲလူရတော့ဟလာဒီလာတငယ်ကြီးကနေတဲ့ခံမှုကိုပေးတယ်ဒေါ်စသီးနေလာနေတော့နာတငယ်ကြီးနေတဲ့ခံမှုပေးတယ်တကယ် profit ငယ်ကြီးက professional သမားမပါဘူးအဲသူတို့ချင်းမှာကြတော့တကယ်ဟလာ profit က professional သမားတွေပါတယ်ဒီလူရသူရှင်လူရဟလာအေးဟလာလူလည်းသူ metro ကဲကလာမှာသူတို့လူကဒီကကဘကလူချက်ပေါ်ပြီးတော့သူစီးရုံနဲ့မလို့သူကယူဆမှုမရှိတာပေါ့နော်ကြီးတော့လာမယ့်2015ခေတ်မှာအဲသူကလည်းအဲ့လိုအခေတ်ကြီးမျိုးရအောင်လို့လုပ်ချက်ပါဆိုကျွန်တော်ပြောလင်းပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့တချို့ကတော့လည်းပြောကြတာပေါ့လေဒီရွေးချယ်တင်မြောက်ခံဖို့အတွက်ဝင်ရောက်ရှင်ပြောင်းတဲ့ဒီကိုယ်စားလှယ်လောင်းတွေအနေနဲ့ကအရေးချင်းဘလောက်ရှိတယ်သူတို့ရဲ့လုပ်ရည်ကံရည်ဘလောက်ထက်ထက်မြတ်မြတ်ရှိတယ်ဆိုတာကိုဒီကမဲဆန္ဒရှင်တွေကိုပြနိုင်ဖို့အတွက်ဟောပြောစီးရုံနိုင်ဖို့အတွက်လိုတယ်ပါလို့ဆိုတော့ဒီမျိုးနယ်အတွက်ကိုဒီမဲဆန္ဒနယ်အတွက်ကိုတက်လာတဲ့လွှတ်တော်ကိုယ်စားလှယ်ဟာတကယ်လမ်းလှုပ်ဆောင်ပေးနိုင်ပါမလားဆိုတာကိုပြနိုင်ရမယ်ပေါ့လေအဲ့တော့ဒီနိုင်ငံရေးပါတီတစ်ခုမှာပြည်သူကိုယ်စားလှယ်လောင်းတယောက်ဟာမူလကမျှော်မှန်းထားတဲ့သတ်မှတ်အရေးချင်းတွေနော်မပြည့်မီဘူးအာရော့နေတယ်ဆိုလို့ရှိရင်တော့မှပဲဒီပါတီခေါင်းဆောင်တွေအနေနဲ့ကဒီကိုယ်စားလှယ်ကိုသူတို့နောက်ပိုင်းကနေပြီးတော့ကြားကန်ပံ့ပိုးပြီးတော့အကူအညီပေးနိုင်တယ်ဒီကိုယ်စားလှယ်တယောက်ကအရေးချင်းမပြည့်မီလို့ ပါတီနာမည်ထိခိုက်သွားမယ်ပါတီရဲ့ဂုဏ်သိက္ခာကျဆင်းသွားမယ်ဆိုတာမျိုးကိုတော့ဘယ်အဖြစ်ခံပါမလဲလေအဲနောက်တစ်ခုပြောစရာရှိတာကလည်းပဲဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတယောက်ကလိုအပ်တဲ့အရေးသွေးမပြည့်မီဘူးဆိုလို့ရှိရင်အစကတည်းကဒီကိုယ်စားလှယ်လောင်းရွေးချယ်စီစစ်တဲ့ပါတီခေါင်းဆောင်တွေအနေနဲ့ကသူ့ကိုစီးရင်ထဲမှာဘယ်တင်ပြီးတော့အလားအရွေးခံခိုင်းမှမလဲဆိုတာလည်းပြောစရာတစ်ခုပေါ့ဗျာဒီတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒေါခင်ဆန်းလိုက်အမြင်လည်းပဲကြားပြသေးလားဗျာ
ဟုတ်ကဲ့ပါရှင်ကျမတို့အခုပြီးခဲ့တဲ့2012ရွေးကောက်ရပြရွေးကောက်ပြီးမှလေကျမတို့ကဟိုပါဝင်ရှင်မြိုင်ပြီးတော့နိုင်ရလာခဲ့ရပဲလေဒါနဲ့ကျမဥပမာတစ်ခုအနေနဲ့ပြောမယ်ဆိုရင်ကျမရဲ့မက်ဆန်နာနဲ့မှာကျမတို့ဘလောက်လုံးလုံးခဲ့ရတယ်ဆိုတာကျမတို့မက်ဆန်နာရှင်ပြည်သူတွေတည်ဆုံးမှာကျမနေရာကိုလည်းတောင်ဆန်းစုကြည်ကိုယ်တိုင်နဲ့လာရောက်ခဲ့တာလည်းမရှိဘူးအဲ့တော့ကျမတို့ဒီတုန်းကလည်းကျမတို့ကိုယ်တိုင်နဲ့စူးစမ်းပြီးတော့လွတ်လာခဲ့တဲ့အပြင်အခုကျမတို့လွတ်တော်ကိုယ်စားလှယ်တွေကလည်းဒီကျမတို့လွတ်တော်ထဲမှာရောက်လာတဲ့အချိန်မှာလည်းဟိုကျမတို့တက်ဆန်းနိုင်တဲ့လောက်တွေလုတ်ပိုင်ခွင့်ရှိတဲ့အတိုင်းဒါတွေကနေပဲကျမတို့ဆောင်ရွက်နေတာဆိုတော့ဆိုလိုတာကျမတို့ကအလုံးမလုံးနိုင်မဲနဲ့စွန့်ရည်မရှိပဲနဲ့ကျမတို့လွတ်တော်တွေကိုရောက်လာတာမဟုတ်ဘူးနောက်တစ်ခုကကြာတယ်တော့လေထောင်ထွက်လို့ပြောတယ်ဆိုလို့ရှိရင်လေဒီထောင်ထွက်တဲ့ကကျမတို့ကအခြားပုံမှန်တင်နေကျမတို့ကထောင်ကျလာခဲ့တဲ့လူတွေမဟုတ်ဘူးနိုင်ငံရေးပုံမှန်နဲ့ကျမတို့ကထောင်ကျလာခဲ့တဲ့လူတွေနိုင်ငံရေးကိုဆောင်ရွက်ခဲ့လို့နိုင်ငံရေးကို1988ကနေစပြီးဒီကနေ့ထိဒီဇိုင်းမှမှဆောင်ရွက်လာခဲ့တဲ့ပုံကိုယ်တွေပဲဖြစ်တယ်ဒါတော့ဟိုကျမတို့တသက်မဲ့ပဲပေါ့နော်ဒါတော့ဟိုပြောချင်လို့ပြောတယ်လို့ပဲကျမတို့နားလည်တယ်အဲ့တော့အခုဒီလိုကန့်သက်ချက်ဟာလေဒါတရားမျှတမှုရှိဖို့ရအတွက်ကိုကျမတို့အများကြီးကမျှော်လင့်ထားတဲ့ဒီ2015ရွေးကောက်ပွဲမှာဟိုတရားမျှတမှုရှိမယ်လို့ကျမတို့ဒီလိုပဲအများကြီးမျှော်လင့်ထားတယ်မျှော်လင့်ထားပေမဲ့လို့ဒီလိုကော်မရှင်ဥက္ကဋ္ဌအနေနဲ့ပြောကြလိုက်တဲ့ကိစ္စကိုကျမတို့ပြန်ကြည့်မယ်ဆိုရင်ဖွဲ့စည်းပုံချက်ကဥပဒေပုံမှန်ဟိုကျမတို့အခန်းကိုပုံမှန်399မှာကော်မရှင်ရဲ့တာဝန်မှာလဲကော်မရှင်ဥက္ကဋ္ဌတယောက်ဟာဒီလိုကန့်သက်ရမယ်ဟိုတာဝန်ရှိတယ်လုပ်ပိုင်ခွင့်ရှိတယ်ဆိုတာမျိုးတွေကိုလည်းကျမတို့ရှာလို့မတွေ့ဘူးအဲ့တော့ပြောရင်တော့ဒါပါတီတစ်ခုကိုရည်ရွယ်ပြီးတော့ခုနဥပုံမြောင်ပြောတယ်လို့ပေါ့တောင်ဆန်းစုကြည်ရဲ့မျက်နှာနဲ့ပဲဟိုဒီလိုမျိုးတွေရသွားလိမ့်မယ်လို့သူတို့အနေနဲ့ပြောလင်းပြီးတော့ကျော်တင်စိုးရင်ပူပန်ပြီးတဲ့အခါကျမှဒါဒီလိုကန့်သက်တယ်လို့ပဲကျမတို့ကဒီလိုပဲမြင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဥတင်ရေးကနေပြီးတော့အဲ့ဒီစီဝေးပွဲမှာပဲသူကပြောသွားတယ်တဲ့ဒီကမ်ပိန်းမဲဆွယ်စည်းရုံးတဲ့အချိန်ကာလကိုလည်းပဲသတ်မှတ်ချက်ကိုပြင်ဆင်ဖို့လို့စဉ်းစားနေတယ်ပေါ့လေဘာလို့ဆိုတော့မလေးရှားနိုင်ငံမှာဆိုလို့ရှိရင်ရွေးကောက်ပွဲမတိုင်ခင်15ရက်လောက်ပဲအချိန်ပေးတယ်ပေါ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာတော့3လတောင်အချိန်ပေးကြတာများတယ်ဆိုတော့ယူဆမျိုးရှိနေပုံရပါတယ်ဒီတော့ဒီကိစ္စအနေနဲ့ပတ်သက်ပြီးတော့လည်းပဲဝေဖန်မှုတွေမျိုးမျိုးကြားရတာပေါ့လေနောက်တစ်ခုကရွေးကောက်ပွဲနီးလာတဲ့အခါမှာပါတီတွေကိုဒီရေဒီယိုတို့ရုပ်မြင်သံကြားတို့နဲ့မီဒီယာနဲ့ပြီးတော့ဟောပြောခွင့်ပေးတဲ့ခံမှာလည်းပဲဒီအချိန်ပေးတာနည်းလုံးအကြီးတယ်လို့ဝေဖန်တာတွေလည်းကြားရတယ်ဒီတော့တချို့တွေကဒီလာမယ့်2015ခုရွေးကောက်ပွဲဟာဟိုတရားမျှတမှုရှိမှာမဟုတ်ဘူးကြံ့ခိုင်ဖွံ့ဖြိုးရေးကသူတို့အနိုင်ရအောင်ပဲကြံ့ဖန်ပြီးတော့လုပ်မယ်ဆိုတဲ့ဝေဖန်ချက်တွေကြားနေရတယ်ဒီတော့ဥဖုံးမြအောင်တို့အနေနဲ့ရောအဲ့ဒီမှာဒီနိုင်ငံရေးလုပ်ငန်းတွေဆောင်ရွက်နေရလွှတ်တော်တွေမှာဝင်ထွက်နေရတော့ဘယ်လိုများယူဆမိပါလဲခင်ဗျလာမယ့်ရွေးကောက်ပွဲအတွက်ဘယ်လိုများမြင်မိပါလဲ
ကျွန်တော်ကတော့ဟိုကဖြစ်တယ်ဘာလို့လဲဆိုတော့အခုတည်းကဘောဒီ2015ခုမှာဒီခေတ်မျိုးရှုံးတာနိုင်ငံအရေးမကြီးတော့ဘူး energy နိုင်ငံရေးရှုံးတာရှုံးတာဆိုတာဖွင့်လာလေကြီးတော့အကြီးကြီးဆုံးဖြစ်တဲ့2010ဘွယ်ကြီးကိုအခြေခံဥပဒေကိုလိုးတလိုးပေါ့နော်ကိုလိုသူတို့ကလာတက်လို့ကခုပြီးမှလာပြင်းလို့ရမှာတိုက်ရှိနေတာပေါ့ဒါကဟိုကအဝေးရနေပါပြီအဲ့တော့ဒီအောင်ပွဲကပေါ့နော်2015ခုမှာ energy နိုင်လို့ရှိလို့ရှိတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေပဲပေါ့ဒီမှာပဲနေရမယ်ဆိုတော့ဒါအဆိုးရမှာရှိဘူးဒီဆိုရရှိရတဲ့2015ရွေးကောက်ပွဲကတော့ကျွန်တော်ကတော့ဘာမျိုးမျက်တက်မေးအနိုင်ချုပ်ဖို့ပုံမျိုးပုံလိုမျိုးကျွန်တော်ကထင်တယ်။ဒါပေမဲ့သူတို့ကလူချင်းတဲ့ခါမှာဒီ2015ရွေးကောက်ပွဲမှာသူတို့ပြည်လာချုပ်မဲ့လူချင်းတဲ့ဘာကြောင့်မကြောက်ဆုံးလဲဆိုတဲ့အဖြစ်မျိုးသူတို့လိုချင်တယ်။အဲအခုကဒေါ်စားစင်းမျက်နှာနဲ့ချုပ်မဲ့မျိုးဆိုချင်သူတို့မခံနိုင်ဘူး။အဲအဲ့ဒီဘက်ကတော့လိုအပ်တဲ့ပြည်လာဟဲ့လားအဲလိုဖြစ်တာပေါ့နော်ဟဲ့လား။ဒါကျွန်တော်တို့နိုင်ငံလည်းဟိုဒီဟာ2015မှာမဟုတ်ဘူးဗျာ။1990ရွေးကောက်ပွဲမှာကျွန်တော်တူးနာမှလေအဲ့ဒီမှာဒီလားတဆညာနေပြီးတော့ဒေါက်တာကျော်စိန်ဆိုတာနိုင်ငံရနေပြီးတော့ဥရောပဒေါက်တာဘွေးယူနေယူနေလေကျွန်တော်တို့ဟိုလား NLD ကဒီဘိန်းောက်ကြဆိုတာတင်ညာရေးချက်ခါးနဲ့ထောက်တာမရှိနေပေါ့နော်အဲတော့ပြေသွားပါပြီဒီမှာလေသူကသူကရှုံးတယ်ဟိုတော့တင်ညာရေးချင်းရောနိုင်ငံရေးတွေ့ကြောကိုသိခါဒေါက်တာကျော်စိန်နဲ့ဘိန်းောက်ကြတဲ့ဒေါက်တာကျော်စိန်နိုင်ပါရဲ့ဒါပေမဲ့အဲဒေါက်စားစုညနာလည်းမနိုင်ဘူးပေါ့နော်အဲသူကအဲ့ဒီအခြေအနေမျိုးပေါ်တော့ကျွန်တော်တို့ဒီမှာဒေါ်စားစုကြီးကတကယ်ဟိုတန်လိုက်ဆိုတန်လိုက်လို့ဖြစ်နေတာပေါ့တန်လိုက်လို့ဖြစ်နေတဲ့ချက်ကိုလည်းသူတို့ခံအခားမယ်ဆိုတာမျိုးသူဟိုလာအရင်နေသားကိုသူဖြတ်ချင်တဲ့အတွက်ဒီဂိမ်းကိုရအောင်လို့သူတို့ဟိုလာကစားတာပဲနောက်ကျွန်တော်တို့မျိုးသားတို့ကဥလားဆိုတဲ့ဒါကတိုင်းပြည်ကြီးပြောတာပေါ့နော်သူတို့တွေကလည်းတရားတကယ်ဖေးရပေါ့တရားမျှတအခြေအနေမှာလည်းဒေါ်စားစုကြီးတို့မရှိသေးပါဘူးပေါ့နော်ဒေါ်စားစုကြီးမျက်နှာနဲ့ဒီလိုဒုစရိုက်ဟိုလားဒုစရိုက်ခေါင်းဆောင်ကိုလို့မရှိနိုင်ပါဘူး
ဒါပေမဲ့ကျန်တဲ့ဟာတွေတို့ရှင်းနေမှာလေရှင်းပြီးတော့မှပဲပြေရှုံးကုန်လို့လက်ခံနေတယ်လို့ကျွန်တော်ပြောဘူးပါ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဒေါက်ခင်ဆန်းလိုင်ကိုပြောပါအောင်ခင်ဗ
ျဟုတ်ကဲ့ပ
ါဟုတ်ကဲ့အဲ့တော့အခုနပြောခဲ့သလိုပေါ့နော်ဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေအမျိုးစုံပဲကြားနေကြရတယ်ဘာလို့လဲဆိုတော့ဒီအခုလောလောဆယ်အာဏာပိုင်အဖွဲ့အစည်းတွေထဲမှာလည်းပဲအရင်တုန်းကတတ်မတော်ကလာအငိမ့်စားအရာရှိတွေများနေတဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲကသူတို့လိုသလိုကြိုးကန်သွားမယ်တရားမျှတမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုနေတာကြားနေရတယ်လေဒီတော့ဒေါက်ခင်ဆန်းလိုင်တို့အမြင်ရောဘယ်လိုများရှိပါလဲ
ကျမတို့တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကိုကျမတို့ဖြစ်စေချင်ပါတယ်။အဲ့တော့ဟိုခုနကဥပုံမြောင်ပြောသလိုပါပဲ။ဟိုကျမတို့1990ရွေးကောက်ပွဲမှာတော့ဒေါင်ဆန်းစုကြာအေးနေရင်ကျေကျုပ်ပါ။ကျမလည်း90ရွေးကောက်ပွဲတော့လွတ်တော်ကိုယ်စားလှယ်ဟောင်းတယောက်ပါပဲ။အဲ့တော့အဲ့ဒီအချိန်တုန်းကလည်းဒေါင်ဆန်းစုကြည်မျက်နှာမပြဘဲနဲ့ကျမတို့ကပြည်သူအားနဲ့နိုင်ခဲ့ကြတာပါပဲ။အဲ့တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပါလို့မျိုးကဘာကိုကျင်ညာခဲ့တာပါပဲ90ရွေးကောက်ပွဲက။အဲ့တော့အခုလဲကျမတို့ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကိုရင်းရင်းတင်းတင်းကျင်ညာရတယ်ဆိုလို့ရှိလို့ရှိရင်ကျမတို့ကမနိုင်ကြလဲဘာအကြောင်းမှလည်းမရှိဘူး။နောက်တစ်ခုကကြတော့ဒီလိုမျိုးကန့်သတ်လိုက်ရုံနဲ့လေဟိုပြည်သူလူထုတွေအနေနဲ့သူတို့ပေးချင်တယ်မဲပေးချင်တဲ့သူကိုမဲပေးဖို့ရအတွက်ကိုလည်းပြည်သူလူထုတွေနဲ့နောက်တွန်သွားမှလည်းမဟုတ်ဘူး။ရှေ့ဆိုင်သွားမှလည်းမဟုတ်ဘူး။အဲ့တော့ကျမပြောတာကဒီရှိရှိရင်းရင်းရင်းရင်ကျမတို့တိတ်ခါရှိရဲ့နိုင်ငံရေးတစ်ခုကိုကျမတို့လုတ်ပြချပြနိုင်မယ်ဆိုလို့ရှိလို့ရှိရင်ဒါအနိုင်ရှုံးဆိုတာပြည်သူကပဲဆုံးဖြတ်ပါလိမ့်မယ်အဲ့တော့ကျမတို့ကပြည်သူအားကိုပဲယုံကြည်ရဲအဲ့တော့ကျမတို့တွေရလည်းအဲကောင်တိတ်ခါရှိပြီးတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုကိုပဲကျမတို့တိုင်းပြည်မှာဖြစ်စေချင်တယ်အဲ့တော့ဒီလိုရွေးကောက်ပွဲမျိုးဖြစ်မှာဒါပဲပြည်သူလူထုတွေအနေနဲ့ကလည်းဒါသူတို့တွေရပေးလိုက်တဲ့သူတို့တွေရဆန္ဒတွေအမှန်တွေကိုလည်းဖော်ထုတ်ပေးနိုင်မှာပဲဖြစ်ပါတယ်အဲ့တော့ပုဂ္ဂိုလ်တဦးတယောက်ကိုကြောက်လန့်ပြီးတော့ဒါမှမဟုတ်စိုးရိမ်ပြီးတဲ့အခါကျတော့မမဒီရွေးကောက်ပွဲတစ်ခုလုပ်မယ်ဆိုရင်တော့လေဒီရွေးကောက်ပွဲဟာဘယ်လိုမှလည်းပြီးမှပြီးမယ်ရွေးကောက်ပွဲမဟုတ်ဘူးလို့ကျွန်တော်ကဒီလိုပဲပြောချင်ပါဟုတ်ကဲ့
ဟုတ်ကဲ့ဒီ2008ခုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့လည်းပဲပေါ့နော်ဒီဟာကအရင်အဲဒီစပြီးတော့ရေးဆွဲတည်ပြုခဲ့တဲ့အချိန်တုန်းကဒီ Nagis မုံတိုင်းကြာနေတာနဲ့တခြားကိစ္စဝိစအကြောင်းအကြောင်းတွေကြောင့်ပေါ့လေဒီတရားမျှတမှုမရှိဘူးလိုရာဆွဲပြီးလှုပ်ထားတယ်ဒါကြောင့်မို့လို့အခုအခါမှာတော့ဒီမိုကရေစီကျင့်စဉ်နဲ့ဒီမိုကရေစီလမ်းစဉ်ကိုသွားမယ်ဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ကိုပြင်သင့်တယ်ဆိုပြီးတော့တော်တော်များများနော်တောင်းဆိုနေကြတဲ့အတန်တွေလည်းကြားနေရဆန္ဒပြပွဲတွေလည်းမြင်နေတွေ့နေရတယ်ဒီတော့ဒီဖွဲ့စည်းပုံဥပဒေပြင်ဆင်ဖို့ဆိုတဲ့အခြေအနေအလားအလာကရောဘယ်လိုများအခုအခါမှာရှိနေပါပြီလဲခင်ဗျဥပုံမြင့်အောင်ပြောပါဦး
အဲကျွန်တော်ခုနကပြောသလိုပေါ့နော်ဟို2015ခုဘက်မှာဘယ်သူနိုင်နေချုံနေတာရေးမကြည့်ရဘူ
းဘယ်
လိုဝင်နေလို့ဆိုတော့ကိုကသူတို့ကိုလိုနေတဲ့ပုံစံကိုရနေကြအဲကိုလိုနေတဲ့ပုံစံကိုကိုယ့်ရင်ဟောင်းလျှော့ပြီးတော့တစ်ဖက်ရင်ဟောင်းတိုးပဲပုံစံမျိုးကိုဘယ်သူတတ်မလို့လုံးမမုံကြီးရ
ဟ
ုတ်ကဲ့အဲ့တော့ဒါပေမဲ့တခုကကျွန်တော်ကသိရဆိုတော့တက်ဘလော့ဘက်ကသူက chance ပါရဆိုနိုင်ငံတော်ကသူနှစ်ပေါင်းနဲ့စိတ်တော့သူထိနိုင်တယ်ထိနိုင်မှသူဘာသိပါဆိုကြငါတို့လုံးလို့တော့မဖြစ်ဘူးဆိုတာသူသိပါတယ်ဘာလို့လုံးလို့မဖြစ်ဆိုတော့တိုင်းပြည်ဒုက္ခရောက်သူတို့ဘာလို့လဲဒုက္ခရောက်လဲဆိုတာသိရတဲ့ဟိုတိုင်းပြည်ဖုန်းလို့တက်အောင်လို့လုတ်ချင်တယ်လို့လုတ်တဲ့လူကတော့ပြီးလို့မယ်အဲ့ဒီအသီးပွင့်ရလို့ရှိရင်ငါတို့လည်းခံစားရမယ်ဆိုတော့တတ်မလို့နားလေအဲဒါပေမဲ့ခုနပြောသလိုပေါ့နော်ဒီနိုင်ငံရေးလောကယူရတဲ့သူလုံးဝတကားပဲကြောက်ခိုက်မှုကတော့ကျွန်တော်မထင်ဘူးလုံးဝမဟုတ်ဘူးဘာလို့လဲဆိုတော့သူကတတ်လို့ပါပြောလို့လို့ရှိရင်မြန်မာနိုင်ငံငေါ့ခုနကဒီဆိုတော့ဆုံးတော့မြန်မာနိုင်ငံကိုပြီးဆောင်ကြတော့သူတို့ကပြောတယ်အဲဒါသူစစ်တင်ငါ့ကပါဟိုကပေါ့နော်ဒါကသူတို့ကြိုက်လို့နားလားအဲ့တော့ဒီဆုံးတဲ့မြန်မာနိုင်ငံတပ်လို့ကြောင့်ဖြစ်တဲ့ဆိုတဲ့အတွက်ဟိုဒီနေသားကတော့သူတို့ကြောင့်ဖြစ်လာတဲ့နိုင်ငံကိုသူတို့လက်လွတ်မှာမဟုတ်ပါဘူးဒါကတော့တပ်မတော်တဲ့နိုင်ငံကြီးမှာဟိုတကယ်ကြီးရနေပြီးချုပ်ကယ်နေဦးမှာပါလေ
ဟိုခုနဥပုံမြောင်ပြောလို့ပေါ့ဗျာသူတပ်မတော်ကဟလာအကြတတအရာရှိတွေအကုန်လုံးမှာလည်းပဲဆွေမျိုးသားချင်းတွေအကုန်ရှိကြတာပဲဒီတော့ခုနပြောသလိုတိုင်းပြည်ကြီးပွားတိုးတက်လာရဆိုလို့ရှိရင်သူတို့ရဲ့ဆွေမျိုးသားချင်းမိသင်ကအကုန်လုံးလည်းပဲတခါတည်းတပါတဲ့အကုန်လုံးတိုးတက်ဖွံ့ဖြိုးမှုရှိလာမှာပေါ့လေနော်အခုအရင်တော့ဖြစ်ခဲ့တဲ့ကိစ္စမှာတော့ဒီတပ်မတော်အစိုးရကအစသာအရာရာချုပ်ကင်ထားတဲ့အချိန်မှာမျိုးစုံပေါ့နိသတင်းတွေကျားတို့ဆက်မတော်လည်းကြားကြမှာပေါ့ဒီတော့ဒီတမရော်အရာရှိကြီးတွေနဲ့သူတို့ရဲ့ခရိုနီတွေပဲကောင်းစားကြတယ်ပြည်သူပြည်သားတွေဆင်းရဲနေရတယ်ဆိုတော့အသံတွေတော်တော်များများကြားခဲ့ရတာဟုတ်เนาะအဲ့တော့ခုနပြောလိုပါဒီတမရော်25ရာခိုင်နှုန်းယူထားလို့တမရော်ကထင်ရလုံးမယ်ဆိုတော့အခြေအနေမျိုးကတကယ်ပဲရှိနေသလားဆိုတော့ဒါကိုခုနမေကွန်ကျွန်တော်ထုတ်မိတာပါအဲ့တော့ဒေါ်ခင်ဆန်းလိုင်အမြင်ရောဘယ်လိုရှိလဲခင်ဗျပြောပါဦး
ကျမတို့တော့ဟိုတက်မလို့ဘယ်တော့မှလည်းကျမတို့မပြစ်ပေးခဲ့ဘူးလေကျမတို့မူဝါဒအရလည်းကျမတို့ကောင်းဆောင်လည်းအများတန်းပြောနေတာပဲကျမတို့ကတော့တက်မလို့ကိုလည်းဟိုကျမတို့ကရန်သူတစ်ဖွဲ့လည်းအများသဘောထားခဲ့ကြတာလည်းမဟုတ်ဘူးအဲ့တော့တကယ်တမ်းကြတဲ့အခါကျတော့လေတက်မလို့ကလည်းတိုင်းပြည်ကိုကာကွယ်ဆောင်ရှောက်လာခဲ့ကြတာပဲအဲ့တော့ဗိုလ်ချုပ်အောင်ဆန်းလက်ထက်ကလေးကနေတိုင်းပြည်ကိုကာကွယ်ဆောင်ရှောက်လာတယ်တက်မလို့ကဒီနေ့လည်းဆက်လက်ပြီးတော့တိုင်းပြည်ကိုကာကွယ်ဆောင်ရှောက်ရအောင်ပါပဲအဲ့တော့တိုင်းပြည်ကောင်းစားဖို့အတွက်ဆိုလို့ရှိရင်ဘယ်သူမှမစွန့်လွတ်နိုင်ရဲစရာလည်းမရှိဘူးအဲ့တော့ဘယ်သူမှလည်းမလုပ်ရဲစရာအကြောင်းမရှိဘူးအဲ့တော့ကျမတို့အဓိကကြည့်ရမှာကဟိုဘောနော်ပါတီတစ်ဖွဲ့အဖွဲ့အစည်းတစ်ခုပုံကတယောက်ဆိုရမှာမျိုးတွေအစုအဖွဲ့တစ်ခုတွေကိုပဲကျမတို့ကိုစားပြုဖို့ရမှာလို့ဒတိုင်းကြီးလုံးကရှိရပြည်သူတွေအားလုံးကိုကျမတို့ကကိုစားပြုကြရမှာဖြစ်တယ်အဲ့တော့ဆက်မလို့ဒီလည်းတိုင်းပြည်ကိုကိုစားပြုရမယ်အဲ့တော့ကျမတို့ပါတီတွေဒီလည်းတိုင်းပြည်ကိုပဲကိုစားပြုရမယ်အဲ့တော့တိုင်းပြည်ကိုစားပြုရမယ်အဖွဲ့တွေအားလုံးဟာဟိုတိုင်းပြည်ကောင်းစားဖို့ရအတွက်ကိုပဲကျမတို့ကရှေ့ဝေးရည်ရွယ်ပြီးတော့သာတော့ရမယ်လမ်းဖြစ်တဲ့အတွက်ကြောင့်မလို့မို့အဲ့တော့ကျမတို့ရဲ့အနာဂတ်တိုင်းပြည်တစ်ခုလုံးသားရချမ်းမြေ့ဖို့ရအတွက်ပြည်သူလူထုတွေဒီကနေ့သိသိရတဲ့ရန်ဒုက္ခတွေရောက်နေကြတယ်ဆိုတော့ဒီလိုအနေအထားမျိုးကိုကျမတို့လင်းလူရှုလို့လုံးဝမရဘူးအဲ့တော့တိုင်းပြည်အထွေထွေအကြတဲ့ကလည်းကျမတို့ကဒါတွေတွေကလွတ်မြောက်နိုင်ဖို့ရအတွက်လည်းဒီကျမတို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်အနေပြီးတော့မှပြင်ဆင်နေတဲ့ချက်တွေကိုပြန်ဆင်ပြီးတဲ့နောက်မှာကျမတို့ကတိုင်းပြည်ကိုပြန်လည်ပြီးတဲ့အခါကျတော့မှဒီ2015ရွေးကောက်ပွဲနဲ့အတူပြန်လည်ထူထောင်ရမှာဖြစ်တဲ့တောင်အားလုံးမှာတာဝန်ရှိပါတယ်
ဟုတ်ကဲ့ခင်ဗျာအင်ဗီလန်တင့်မြတ်တဲ့ဟိုစကားတွေပါပဲအဲ့တော့ဟိုဒီစကားဒီခုနကတော့ပြောခဲ့တဲ့ပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှုအလားအလာဆိုတာကဟိုမကြတဲ့တလောကတုန်းကပြည်ခံမျိုးပါတီကအမတ်တယောက်ကနေပြီးတော့ဒါဒီမှာပုံမှန်59ကိုပြင်စရာမလိုဘူးဒီဥစ္စာဖွဲ့စည်းပုံဥပဒေကကောင်းပြီးသားပါညာလို့ပြောသွားတဲ့စကားတွေကြားလိုက်မိလို့ပါဒီတော့ကျွန်တော်တို့အခုအချိန်နည်းလာပါခင်ဗျာအခုအဲ့တော့ညီကုန်းချုပ်မှတ်ချက်တွေအနေနဲ့ဟိုဆက်ပြီးတော့ပြောလို့ဆိုလို့ဝေဖန်လို့ရပါတယ်အခုအဲ့တော့ဥဖုံးမြောင်အနေနဲ့ဒီဘာများဆက်ပြီးတော့ဖြည့်ဆွက်ပြောချင်တာရှိပါသေးလဲဗျာ
ဟိုကျွန်တော်ကတော့ဘောလို့ဒီ2015ဘောမှာတော့ NLD အလားလာကောင်းပါတယ်ဘာလို့လဲဆိုတော့ဒေါ်စန်းစုကြည်လည်းအသက်ရွေးရလူချင်းတွေတော့လာစိတ်အကြီးအကဲကြီးလက်ရွေးတယ်မဟုတ်သေးဘောနော်အကောင်းဆုံးအရွယ်ပါပဲဒါကဒါနည်းကကျွန်တော်ကဘာလို့ဆိုရလဲဆိုရှင်ဘောနော်အေးလာဟိုနိုင်ငံကြီးဥပပသင်္ကေတပို့ဆောက်မှာတော့တပ်မတော် institution မှာဒါက energy ဥပဒေကိုဆီကျွန်တော်ပြောဦးတာပေါ့နော်ဒီ institution ကခုနနိုင်ငံကြီးပို့ဆောက်ဖို့တော့ဝန်မမဟုတ်ဘူးဒါပေမဲ့ဝင်ရမယ်ဆိုရင်လုပ်နေရှင်တော့ဟုတ်လားကျွန်တော်တို့ကနိုင်ငံကြီး prefix ကချိနေပြီးတော့ဒါတော့ CY ticket တိုင်းပို့မယ်နိုင်ငံတကာနေပြီးတော့လာကျွန်တော်တို့ဝန်ကြီးချုပ်ချတွေခံနေရမှာပေါ့နော်အဲ့တော့ကျွန်တော်ရှင်းလင်းချက်တော့ပြန်လဲဆွေးနွေးတာမျိုးပေါ့ energy နဲ့နိုင်ငံကြီးပို့ဆောက်ယူပါလာသူလာနိုင်ငံပုံမှန်တူတောင်းတော့တို့လုပ်နေတယ်လို့ကျွန်တော်ပြောယုံကြည်ပါတယ်ပေါ့နော်တဲ့ဖက်ကလည်းပေါ်တော့ဟုတ်လားဟိုနိုင်ငံကြီးခုနကတော့တက်မဲ့ institution ကိုလုံးဝချုပ်ကွယ်မှုဒီကိုကျိုးစားမယ်ဟိုဖွဲ့စည်းပုံအခြေခံမှုကိုကိုကြရတဲ့ဒီအောင်ပြင်မယ်ဆိုလို့ရှိရင်တော့ဟိုမြန်မာနိုင်ငံကြီးကလက်ကတည်းကဖြစ်နေဦးမှာပါပဲဟိုနိုင်ငံတကာလည်းကျွန်တော်ယုံကြည်မှုမရဖြစ်သွားမှာပေါ့နော်အဲ့ဒီအခြေအနေမျိုးကတော့ဟိုလား NLD ကဟိုလား2015ခုမှာလေလောမှာနဲ့တကားတယ်မျိုးလို့ရှိရင်တော့အများကြီးကျွန်တော်တိုင်းပြည်တွေကတော့ပြောလို့ချက်ကြည့်တယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အဲ့တော့ခုနဒေါက်ကင်ဆန်းလိုင်းလည်းပြောခဲ့ပါတယ်တိုင်းပြည်ရဲ့မျက်နှာကိုကြည့်ဖို့တိုင်းပြည်ကောင်းစားရေးကိုကြည့်ဖို့ဆိုတဲ့စကားကြီးပြောခဲ့ပါတယ်အဲ့တော့ပြည်သူတွေအနေနဲ့မဲဆန္ဒရှင်တွေအနေနဲ့ကလည်းပဲအရေးချင်းပြည့်ဝတဲ့ပြည်သူကိုယ်စားလှယ်တွေရွေးချယ်တင်မြှောက်နိုင်ဖို့လည်းပဲပညာပေးတဲ့စီယုံနဲ့အစိပ်ပိုင်းလည်းရှိရအောင်ပါပေါ့နော်ကဲအခုကျွန်တော်တို့အချိန်ကပြည့်ပါတော့မယ်ခင်ဗျာအဲ့တော့ဒေါက်ကင်ဆန်းလိုင်းပြောစရာရှိတာပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ကတော့ဒီ2015ရွေးကောက်ပွဲဟာဟိုဘောနော်ကုန်တိတ်ခါရှိသွားနေကျင်းပပေးတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပြီးတော့မှလွတ်လပ်ရေးတန်ရှင်းမြတ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ပြီးပြည်သူလူထုတွေတကယ်လိုလားတဲ့ဒီမိုကရေစီစနစ်ကိုကျွန်တော်တို့အမှန်တကယ်သွားနိုင်တဲ့ပွဲတစ်ခုဖြစ်ဖို့ရအတွက်ကိုတော့ကျွန်တော်တို့မျှော်လင့်ထားပါတယ်ဟုတ်ကဲ့ပ
ါဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအခုကျွန်တော်တို့ပေါ့နော်ဟိုဝေဖန်ချက်တွေကျွန်တော်တို့ကအမြဲတမ်းပဲနားဆွင့်နေပါတယ်အဲ့တော့ပြည်တွင်းမှာပြောနေဆိုနေကြတဲ့အတန်တွေထဲမှာဒီဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားပြီးသားပြောတယ်အခုချိန်ထိအောင်အောက်ခြေလူတန်းစားတွေမှာပြည်သူတွေမှာတော့ဘာမှလည်းထူးမလာသေးဘူးဒုံရင်ကဒုံရင်မှာပဲဆိုတဲ့စကားတွေလည်းတော်တော်လေးများများကြားရတာ哦ဒီတော့ဟိုအဲ့ဒါတွေနဲ့ပတ်သက်လို့ပေါ့နော်အခုလိုဒီဒီမိုကရေစီလမ်းစဉ်ကိုသွားမယ်ဆိုရင်တကယ်ပဲပြင်ဆင်ဖို့တကယ်ပြုရင်ပြောင်းလဲရေးတွေကတကယ်ထိထိရောက်ရောက်ရှိဖို့လိုတယ်ဆိုတဲ့စကားတွေကိုကျွန်တော်တို့ကကြားနေရတာပါပြောစရာရှိပါသေးလားခင်ဗျဥပမာ1မိနစ်လောက်တော့ရပါသေးတယ
်ဟိုကြောင့်တခုမှရှိတော့ဗျာကျွန်တော်တို့ဖြတ်တန်းခဲ့တဲ့ဘဝကအပေါက်ခစ်ပါပေါ့နော်အဲ့မောက်ခစ်မှာကျွန်တော်တင်ညာရေးနေကြပါတယ်ကျွန်တော်ဟိုအဲ့ infrastructure လည်းအချို့ရင်းအားနည်းမှုရှိပါတယ်ပေါ့နော
်
ဟိုလူတွေစိတ်သက်ပါကျွန်တော်အပြက်နေတာပေါ့နော်ဒီလိုကာလမှာတော့တိတ်ပြီးတော့ဟိုလာစီးပွားရေးအကောင်းမြတ်လို့မရပါဘူးမရပါဘူးကျွန်တော်အချိန်တိုင်းတာတခုတော့ကျွန်တော်တို့ပုံတွေ့တဲ့ဘဝတော့ကျွန်တော်တို့ပြည့်စက်အောင်ပါပါဒါတော့ကျွန်တော်တို့အားလုံးဟိုလာကျွန်တော်သဘောပေါက်ထားဖို့လိုပါတယ်ပေါ့နော်ကျွန်တော်လည်းအခုအခက်ခဲနေမှာပါပဲ
ဟုတ်ကဲ့ဟုတ်ကဲ့တော့ကျန်တဲ့1မိနစ်လောက်ရသေးတယ်ခင်ဗျာပြောချင်တာရှိရင်ပြောပါလ
ေပါ့မယ်ဒီကနေ့တာဝန်ရှိနေတဲ့ပေါ့နော်တိုင်းပြည်မှာတောင်းဆောင်နေတဲ့ပုဂ္ဂိုလ်များအားလုံးကနိုင်ငံတော်ပေါ်မှာဘယ်လောက်ထောင်စေတနာထားတယ်လဲက ကြည်သူလူလူတွေရောရှင်းရင်းကြတဲ့အနေနဲ့ဘယ်လောက်ထိအောင်ကြည်ပြင်းပေးခြင်းနဲ့စိတ်ဆန္ဒရှိတယ်စေတနာရှိတယ်ဆိုတော့ဒီအချက်တွေကကျွန်တော်တို့တိုင်းပြည်အတွက်အရေးကြီးဆုံးချိန်နေပါပဲအဲ့တော့ဟိုကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီစနစ်ကိုလည်းသွားပါတယ်အဲ့တော့ကြည်သူလူလူအတွက်ကိုလည်းကြည်ပါတယ်ဆိုတဲ့စကားတွေနဲ့ကျွန်တော်တို့ကလုံးလားတွေတုံးနေုံနဲ့ကျွန်တော်တို့ဟာမြတ်နိုင်ငံရေးတစ်ခုကိုလုံးနေလို့မရတော့ပါဘူးတကယ်ကိုကြည်သူလူလူရဲ့ကြိုးစားပွားကိုဆောင်ရွက်စေခြင်းနဲ့ဆောင်ရွက်ခြင်းနဲ့စိတ်ရှိတဲ့ပုဂ္ဂိုလ်များတိုင်းပြည်ကောင်းစားအောင်လုပ်ပေးဖို့ရအတွက်ကိုပဲအဓိကကြားတဲ့အချိန်ပဲဖြစ်ပါလိမ့်ရှင်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါခင်ဗျာကျွန်တော်တို့ဥရတဲ့ချင်းပြည့်နေမို့လို့ဒီမှတ်ချက်တင်နေပဲဒီနေ့ဆွေးနွေးပွဲစကားဝိုင်းကိုညီကုန်းချုပ်ပေးရစေအခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ဒီပြည်သူ့လွှတ်တော်ကိုယ်စားဒေါခင်ဆန်းလိုင်းနောက်ပြီးတော့ဒီ NNDP ပါတီကဦးဖုံးမြောင်တို့ကိုကျေးဇူးအထူးပဲတင်ရှိပါရခင်ဗျာ
တော်တော်ဆက်ကျေးဇူးပါဟုတ်ကဲ့ပါဝင
်ခင်ဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့တော်တော်ရှင်ပေါင်းလဲကိုစိတ်နှပြချမ်းမွှေလန်းတော်မူကြပါစေ